ရင်နာမဟာမိတ်တွေရဲ့တစ်တုံညာနှစ်ခုစစ်စင်ရေးအပိုင်းနှစ်ပြန်ဆနေချိန်မှာချမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ကတိုက်ပွဲတွေအတွင်းအရသာတွေဆုံးမှုတွေလည်းရှိနေပါတယ်။လက်ရှိချိန်ထိကြောင်မဲနဲ့မိုးကုတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကုငင်းချန်းတင်ပြပေးပါလိမ့်မယ်ခင်ဗျာ။
တိုင်းသားညီနောင်မဟာမိတ်သုံးဘွဲတွေက TNL တောင်းအဖွဲ့က2029စစ်စင်ရေးအပိုင်းနှစ်ကိုဇွန်လ25ရက်နေ့ကတည်းကပြန်ဆနေတာမှာချမ်းပြည်နယ်မြောက်ပိုင်းနဲ့မန္တလေးတိုင်းကမိုးကုတ်မြို့နယ်အတွင်းတိုက်ပွဲတွေဟာ၄ရက်ရှိသွားပါပြီ။တိုက်ပွဲတွေအတွင်းဒေသခံတွေသေဆုံးနေတာမှာကြောင်မဲမြို့မှာသေဆုံးသူ22ဦးရဲ့ရုပ်အလောင်းတွေကိုဒေသအခြေစိုက်လူမှုကူညီရေးအသင်းတွေကကြာတာပတိနေ့မနက်ပိုင်းကစုပေါင်းတကြိုပေးခဲ့ရပါတယ်။သေဆုံးသူအများစုဟာအရက်ဝတ်တွေနဲ့ဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ကြောင်မဲဒေသခံတဦးကတော့အရက်သားတွေအပြင်ရဲနဲ့စစ်သားတွေပါဝင်တယ်လို့သိရတဲ့အကြောင်း VOA ကိုအခုလိုပြောပါတယ
်။မနေ့ကလူမျိုးရဲ့အတင်းတတိတို့က22လောင်းပါပါခဏခါတော့ရဲပြီးပါမယ်ပြီးတော့စစ်ကားလည်းပါပါပေါ့အရက်ကားတော့ပါပါပေါ့ဗျာထိခိုက်တိုက်ဆုံးမှုလည်းရှိတယ်ဒါပေမဲ့ဟိုတာမန်တိုက်ဆုံးမှုလည်းပါတာပေါ့အဲဘာဖြစ်လဲဆိုတော့တမန်လေးကမချူရတော့မနေ့ကစုပေါင်းချူရတော့
ဒေတာတွင်လူခွင့်ရေးဆိုင်ရာသတင်းတွေကိုအချက်လက်စုဆောင်းကောက်ယူနေတဲ့တောင်းမျိုးသမီးအဖွဲ့ TWO ရဲ့ပြောခွင့်ရကတော့မနေ့ကတကြိုလိုက်သူတွေထဲမှာစစ်သားနဲ့အရသာရောထွေးမှုတွေရှိတယ်လို့သိရတဲ့အကြောင်းပြောပါတယ
်။ဒီအယောက်20ကျော်ထဲမှာသူကနည်းနည်းရောထွေးနေတဲ့ဟာတွေရောရှိရဲ့တချို့ကြတော့လေအာပိတိတကြဟိုအတိမပြည့်နိုင်တဲ့ဟာတွေရှိရဲ့သူကပြောတာကသူတို့ကတော့ဒီစစ်သားတွေပေါ့နော်အာဆက်ဆံတဲ့ကောင်တွေဖြစ်တယ်အာဒါပေမဲ့အရဝဝတဲ့တမျိုးတစ်ခုကြတော့လေရက်သားတွေဖြစ်တယ်ရက်သားနဲ့ဒီစစ်သားတွေကနည်းနည်းရောထွေးနေတဲ့အပိုင်းမှာဖြစ်တော့တဲ့အခါကျတော့ပြည်သူစစ်သားအတိမပြည့်နိုင်တဲ့အပိုင်းအဲ့အပိုင်းမှာတော့ရှိရဲ့
လောလောဆယ်ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာကြောင်မဲမှာရက်သားထိခိုက်မှုအများဆုံးဖြစ်ပြီးအတိပြုထားတဲ့စီးရင်တွေအရ6ဦးသေဆုံးပြီး10ဦးကျော်ထိခိုက်ဒဏ်ရာရခဲ့ကြောင်းဆက်ပြောပါတယ်
အာဒီတာခံတည်ဆုံးတာတွေဒဏ်ရာရတဲ့ဟာတွေကလည်းကြောင်မဲမှာတခြားနေတဲ့ပုံများနေရာတွေ့ရပါဘူး။ဟုတ်ကျွန်မတို့ရခါဘလောက်ဆိုတော့ဒီဆုံးတဲ့ဒိတာခံကတော့6ဦးရှိရယ်။ဒီတန်ရရတဲ့သူတွေက20ဦးထက်မကတော့ဘောနော်။ချေကြတော့လေဒီအလောင်းတော့ကောက်ရတယ်တွေ့ရတယ်ဒါပေမဲ့ပြိမပေးခွဲတဲ့အပိုင်းတွေရှိနေတယ်တချို့ကဒိတာခံလို့လို့တချို့ပါပက်ကလို့လို့ဖြစ်နေတဲ့အခါကျတော့အပိပိစကြတော့အတိမရှိနိုင်သေးဘူးနော်။ဒါပေမဲ့ဒိတာခံရဲ့ထက်မှဆိုရင်တော့ဒီဆုံးတာကတော့6ဦးရှိရယ်။တန်ရရတဲ့သူတွေကလည်း10ယောက်ထက်တော့ရှိနေတယ်ဘောနော်။
မိုးကုတ်တိုက်ပွဲအတွင်းမှာတော့အရက်သားတေဆုံးတာအနည်းဆုံး၄ဦးရှိတဲ့အကြောင်းမိုးကုတ်ဒေသခံတွေကပြောပါရယ်။နောင်ချိုမြို့နယ်မှာတော့အရက်သား၂ဦးတေဆုံးပြီး၁ဦးထိခိုက်ကြောင်း TNL ကသတင်းထုတ်ပြန်ထားပါရယ်။တောင်မြို့သားလွတ်မြောက်ရေးတပ်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကတော့အရက်သားတွေအကူအညီပေးရေးနဲ့ပတ်သက်ပြီးသူတို့ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါရယ်။
ဒီကိစ္စတွေကတော့လက်ရှိဒီတိုက်ပွဲကာလအတွင်းမှာတော့အများကြီးတော့မလုပ်ပေးနိုင်သေးပေမဲ့လည်းဒီအင်းဆက်ရာဒီပရိုက်တာအတင်းနဲ့ကူညီပေးတာမျိုးပေါ့နော်။နောက်ဆုံးဒီကျမတို့ပဲရောက်လာပြီဆိုလုံချိုးရေးတွေဆောင်ရွက်ပေးတာမျိုးအဲ့လိုကိုကျမတို့လုံခြုံတဲ့ပိုင်းတွေရှိပါတယ်။ဒီတကယ်လို့နောက်ပိုင်းတိုက်ပွဲပြီးသွားရင်တော့သူတို့ကိုပြန်လည်ထူထောင်ပြီးတော့ကျမတို့လုပ်ပေးတာမျိုးတွေလည်းရှိပါတယ
်။ဒီကနေ့မှလည်းနောင်ချိုမြို့နယ်အခြေဆိုင်အမှတ်606ဒုံးတက်ရင်မှာတိုက်ပွဲတွေပြင်းထန်နေသလိုကြောင်မဲအခြေဆိုင်ခမရ901 902တရင်တွေမှာလဲတိုက်ပွဲတွေဆက်ပြင်းထန်နေကြောင်း TNL ပြောခွင့်ရကဆက်ပြောပါတယ
်။လူချိုဘက်မှာကဒီစစ်ကောင်စီရဲ့6/6မှာတော့တိုက်ပွဲပြင်းထန်နေတယ်။မနေ့ကည9:00ဝန်းကျင်မှာလဲစစ်ကောင်စီရဲ့ဒီခမရဒီပလီစခန်းကနေမျိုးပိမ့်ပိုင်နေတာမျိုးဖြစ်တယ်။ဆောင်မဲမှာအစောပိုင်းမှာဆိုရင်ဒီစစ်ကောင်စီရဲ့ဒီ900နဲ့စခန်းတက်မှမတိုက်ပွဲပြင်းထန်နေပါတယ်။ဒီမိုးကုတ်ဘက်မှာတော့တိုက်ပွဲတွင်တက်လာတာမတွေ့ရသေးဘူးဒီနေ့
။မိုးကုတ်မြို့ကျက်ပြင်ဘက်မှာစစ်ကောင်စီတပ်စခန်းချထားတဲ့ရွှေမြင်းဝင်တောင်ကို TNL ပူးပေါင်းတပ်တွေကဝိုင်းရံတိုက်ခိုက်နေတယ်လို့မိုးကုတ်ဒေသခံတွေကပြောပါတယ်။ဒီနေ့နေ့လယ်ပိုင်းအထိတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာမရှိဘူးလို့လည်းပြောပါတယ်။ TNL ကသတ်မှတ်ထားတဲ့2029စစ်စင်ရေးအပိုင်းနှစ်တိုက်ပွဲတွေအတွင်းဒီကနေ့အထိစစ်ကောင်စီရဲ့တပ်စခန်း28ခုကိုသိမ်းယူထားကြောင်းနဲ့နောင်ချိုအခြေစိုက်ခမရ115တပ်စခန်းကနေ28ရက်နေ့ကလက်နက်မျိုးစုံ400နီးပါးကိုသိမ်းဆည်းရမိခဲ့ကြောင်းနဲ့နောင်ချိုရဲစခန်းကနေလည်းမူရစေးနဲ့စိတ်ကြွဆေးပြအများအပြားသိမ်းဆည်းရမိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။